မေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းတို့တနင်္ဂနွေနေ့ကတတိယကြိမ်တွေ့ဆုံမှုကိုကုလသမဂ္ဂဒီယမုဂျိုအန်တိုနီယိုဂူတာရက်စ်ကကြိုဆိုလိုက်ပါတယ်။သူ့လိုကြိုဆိုသူတွေရှိနေပေမဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကတိတိကျကျလှုံ့ဆော်တာဘာတစ်ခုမှမရှိသေးတယ်မှာသမ္မတထရမ့်ကဘက်ကလိုအပ်တာထက်ပိုအလေးပေးတဲ့သဘောဖြစ်နေတဲ့အတွက်စစ်မှန်တဲ့တန်တမာရေးနည်းကိုတုံ့ပြန်လိုတယ်လို့ဝန်ထမ်းတွေလည်းရှိနေပါတယ်။အပြည့်အစုံကိုဒေါ်ခင်မျိုးတက်ကပြောပြပေးပါပါခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတနင်္လာနေ့ကကိုရီးယားနိုင်ငံသားကစစ်မဲ့ဆုံးကိုဖျက်ပြီးပေါင်မွန်ဂျွန်နယ်ဆက်မြို့ကလေးမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံခဲ့တာပါ။ဒီတွေ့ဆုံမှုဟာမိနစ်50လောက်ကြာမြင့်ခဲ့တာဖြစ်ပြီးအခုလိုတွေ့ဆုံအပြီးမှာတော့သူတို့ဟာအလို့သဘောအဆင့်ဆွေးနွေးပွဲကိုပြန်ပြီးဆက်ရေးအတွက်ကိုယ်စားလှယ်အဖွဲ့တွေဖွဲ့ဖို့သဘောတူခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။အခုလိုတွေ့ဆုံမှုနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကကြိုဆိုလိုက်ကြောင်းအတွင်းမှုချုပ်ရုံးပြောခွင့်ရစတီဗန်ဒူဂျာရက်ကတနင်္လာနေ့နယူးယောက်သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတ
ယ် Secretary General welcomed a meeting in Panmunjom involving the leaders of the Democratic People's Republic of Korea, the Republic of Korea and the United States.
ပေါ်ကြောင်မျိုးလေးမှာမြောက်ကိုရီးယားတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုနိုင်ငံတွေကခေါင်းဆောင်တွေပါဝင်တဲ့တွေ့ဆုံပွဲကိုတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကကြိုဆိုပါတယ်သူသည်မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကြားအလို့သဘောအဆင့်ဆွေးနွေးပွဲတွေပြန်လည်စတင်တော့မယ်ဆိုတဲ့ကြေညာချက်ကိုကြိုဆိုပါတယ်ကိုရီးယားကျွန်းဒေသမှာနျူကလ িয়ার လက်နက်အပိတိုင်ဖျက်သိမ်းရေးနဲ့လုံခြုံရေးအပြင်ရေရှည်ငြိမ်းချမ်းရေးရဖို့ပါရည်ရွယ်ပြီးဆက်ဆံရေးအသစ်ထူထောင်ဖို့တပ်ဆိုင်ရာအဖွဲ့တွေရဲ့ဆက်လက်ကြိုးပမ်းမှုတွေကိုအတွင်းမှုချုပ်ကအပြည့်အဝထောက်ခံပါတယ်
။ခေါင်းဆောင်နှုတ်ရဲ့တွေ့ဆုံပွဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ကအခုလိုတွေ့ဆုံရတာအတွက်ဝမ်းသာကြောင်းပြောခဲ့တယ်လို့သမ္မတထရမ့်ကလည်းနောက်ထပ်တစ်ခါတွေ့ဆုံဖို့အတွက်အမေရိကန်ပြည်ထောင်စုကိုလာဖို့ပါကင်ကိုဖိတ်ခေါ်ခဲ့တာပါ။ဒါအပြင်မကြခင်တရင်ပတ်တွေအတွင်းမှာလဲသူတို့နှစ်ဦးထပ်ပြီးတွေ့ဆုံမှာဖြစ်ပြီးစီးနူးပွဲလုပ်ငန်းရှင်ပြန်ပြီးဆက်လုပ်မှာဖြစ်ကြောင်းလည်းပြောပါတယ်ဒါပေမဲ့ဒီလုပ်ငန်းရှင်ကအမြန်လုပ်ဖို့မဟုတ်ဘဲအားလုံးပြည့်စုံတဲ့ကောင်းမွန်တဲ့သဘောတူညီချက်ဖြစ်ဖို့သူတို့နှစ်ဖက်စလုံးကတကယ်လိုလားတယ်လို့လဲသမ္မတထရမ့်ကပြောကြားခဲ့တာပါဒီတွေ့ဆုံမှုကိုပိုဟန်မင်းကြီးဖရန်စစ်ကလည်းကြိုဆိုလိုက်ပြီးဒါဟာကမ္ဘာငင်းချမ်းရေးအတွက်ခြေလှမ်းပြဖြစ်လာဖို့မျှော်လင့်ကြောင်းအခုလိုပြောပါတယ်
နယ်လူစီမံရေးတနင်္ဂနွေနေ့ကကိုရီးယားမှာတွေ့ရတဲ့ဖြစ်ရဟာတွေ့ဆုံဆွေးနွေးခြင်းရဲ့ကောင်းမွန်တဲ့တရားဥပဒေဖြစ်ပါလေ။ပါဝင်သူတွေအားလုံးကိုကျွန်တော်လေးစားဥညွတ်ပါတယ်။ကိုရီးယားကျွန်းဆက်အသက်တာမှာကပဲကမ္ဘာကြီးတစ်ခုလုံးရဲ့ငြိမ်းချမ်းရေးကိုတည်ဆောက်တဲ့ခြေလှမ်းတစ်လှမ်းဖြစ်ပါစေလို့လည်းဆုတောင်းပါတယ်
။အင်းကြီးချင်းမြောက်ကိုရီးယားဘက်ကနျူကလ িয়ার ဆန့်ကျင်မှုတွေကြောင့်တောင်ကိုရီးယားနိုင်ငံတွင်နေထိုင်မှုအတော်များများအတွက်တော့ဘဝတစ်လျှောက်လုံးလိုလိုစိုးရိမ်ပူပန်မှုတွေနဲ့နေလာကြရတာကြောင့်အခုလိုငြိမ်းချမ်းရေးစီဥတီတဲ့လုပ်ရကြောင်းပြောင်းလဲချက်တွေတိုးလာစေတာပါဒါပေမဲ့အခုလိုတွေ့ဆုံမှုဟာအနှစ်သာရမပါတဲ့အပေါ်ယံတွေ့ဆုံမှုတစ်သက်ပဲဖြစ်တယ်လို့တုံ့တူရင်းရှိတယ်လို့မြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার စီစဉ်နဲ့ပတ်သက်ပြီးတိတိကျကျလှုပ်ဆောင်တာဘာတစ်ခုမှမရှိသေးချိန်မှာသမ္မတထရမ့်ဘက်ကလိုရာထက်ပိုပြီးအလေးပေးတဲ့သဘောဖြစ်နေတယ်လို့မြင်နေသူလည်းရှိပါတယ်အမေရိကန်ပြည်အောင်ရှိရဲ့2020ရွေးကောက်ပွဲမှာသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြန်တဲ့တတိပုဂ္ဂလကိုယ်စားလှယ်ဘာနီဆန်ဒါစ်ကတော့အမေရိကန်ဟာစစ်မှန်တဲ့တန်တမာရေးနည်းလမ်းကိုသုံးဖို့လိုအပ်နေတယ်လို့ပြောပါတယ်
။ I have no problem with him sitting down with Kim Jong-un in North Korea.
ဒီကြောင့်လည်းမြောက်ကိုရီးယားမှာပဲတွေ့တွေ့တခြားပြည်နယ်မှာပဲတွေ့တွေ့ကျွန်တော်တို့ပြဿနာမရှိပါဘူး။ဒါပေမဲ့လည်းဓာတ်ပုံရိုက်ခံမှုတွေ့တွေ့တော့ကျွန်တော်မတွေ့ချင်ပါဘူး။တကဘာလုံးမီဒီယာတွေအဲ့ဒီပေါ်အယုံဆိုင်နေကြပြီမဲ့မနေ့ကဘာဖြစ်မလဲနောက်တစ်နေ့ဘာဖြစ်မလဲဆိုတာဘယ်သူမှသိချာမသိပါဘူး
။သမ္မတထရမ့်နဲ့ Kim တို့ရဲ့အခုတွေ့ဆုံပွဲဟာတက်တရအချိန်မျိုးဖြစ်ပါတယ်။မနစ်ကဂျွန်လာမှာစင်ကာပူမှာပထမဆုံးတွေ့ဆုံခဲ့ပြီးဖေဗရီမှာတော့ဗီယက်နမ်မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။အခုတနင်္လာနေ့တွေ့ဆုံပွဲကနေတိုးတက်မှုဘယ်လောက်ရခဲ့လဲဆိုတော့တဲတဲကွယ်ကွယ်မသိရသေးပါဘူး။ဒါပေမဲ့မြောက်ကိုရီးယားကိုအမေရိကန်သမ္မတဖြစ်တဲ့ပထမဆုံးတွေ့ရောက်ခဲ့တဲ့သမ္မတထရမ့်ကတော့မကြခင်မှာပဲအမေရိကန်နဲ့မြောက်ကိုရီးယားကြားနျူကလ িয়ার ဆင်းရဲစကောင်းကိုပြန်ပြီးစတင်တော့မယ်လို့ပြောကြားခဲ့တာပါ။